မင်္ဂလာပါရှင် RFA တော်တက်ရှင်ပေးစာပြန်စာကဏ္ဍထုံးလွှင့်မှုချိန်ရောက်လာပြန်ပါပြီ။ဒီတစ်ပတ်စီစဉ်မှာအရင်ဦးဆုံးမကွေးတိုင်းဘက်ကရင်ဖွင့်လာတာကိုတင်ပြပေးမှာပါ။အောင်လံမြို့ကတောင်သူကြီးတူကတပ်ပိုင်မြေအဖြစ်တင်ဆက်ထားတဲ့ကြီးရွာ73ရွာကသူတို့တောင်သူတွေရဲ့မြေယာတွေသူတို့ပိုင်ရှင်တွေထံကိုပြန်ပေးထားတယ်လို့ဆိုပေမဲ့လက်ရမြေလုပ်ပိုင်ခွင့်ပုံစံအခုထိချမပေးသေးတာကြောင့်လက်မြေတွေနောက်ထပ်အသိမ်းခံရမှာကိုစိုးရိမ်နေတဲ့အကြောင်း RFA ကနေရင်ဖွင့်လာပါတယ်။နောက်ဆက်ကြည့်ပါဦးရှင်။
တရက်ခရိုင်အောင်လံမြို့အောင်မြေကုန်းရောမထုံကွာမြောင်ဘူလူကုန်းကွင်းလှပြင်းပုံပြည်ပန်းတော်ဤအောင်ချမ်းသာမေတ္တာမွန်ရွာပေါင်းက73ရွာရှိတယ်။1999ခုနှစ်မှာဘူကြီးညိုမြင့်ကိုတိုင်ဦးစီးပြီးတော့ကပ္ပတဆက်ရုံကိုရွာနဲ့ဆယ်မိုင်ကျော်မှာတည်ဆောက်တာကတော့ဆယ်ဧကဝန်းကျင်လောက်ပဲ။ဒါပေမဲ့ရွာကြီး73ရွာမှာဆယ်မိုင်ပတ်လည်မှာရှိတဲ့တောင်သူတွေဓမ္မတွေလုံနေတဲ့လေယာဉ်ဧက2300ကျော်ကိုကြောက်တိုင်နေစိုက်ပြီးတော့တပ်မြေဖြစ်သူတို့တင်းလိုက်တယ်ပေါ့ဗျာ။တောင်လေဓမ္မကြီးကနေပြီးတော့ကဘာကူလာတမကအရင်လိုရုံးကို2010ခုနှစ်မှာတိုင်ကြားခဲ့တယ်။2012ခုနှစ်မှာပြန်လည်လုပ်ကင်ခွင့်ပေးခဲ့တယ်။တရက်ခရိုင်အုပ်ချုပ်ရေးမှုအောင်လိုင်းမြို့နယ်အုပ်ချုပ်ရေးမှုမြေရင်းဌာနတွေရောပေါ့လေ။ကိုင်းချင်းစစ်ဆေးပြီးတော့မူလတောင်သူလေဓမ္မကြီးကိုလေယာဉ်ပြန်လည်လုပ်ကင်ခွင့်2012ခုနှစ်မှာနှုတ်မိတ်နေပေါ့။အဲ့ဒီ2300လုံးကိုမူလတောင်သူတွေကိုသူတို့ပြန်ပေးခဲ့တယ်။ဒါပေမဲ့လို့2013-2014မှာလေယာဉ်လုပ်ကင်ခွင့်မှတ်ပုံတွေလျှောက်ထားတဲ့အခါကျတော့အောင်လံမြို့နယ်လေယာဉ်စီမံခန့်ခွဲမှုကော်မတီဥက္ကဋ္ဌပေါ့တတ်သိမ်းရဖြစ်တဲ့အတွက်ပုံစံကွန်ချမပေးနိုင်ပါဘူးလို့ကြောင်လယ်သမားတွေကခဏိတက်ဒီတရားဝင်လေယာဉ်လုပ်ကင်ခွင့်ပုံစံကွန်မရရှိသေးတဲ့အတွက်တတ်သိမ်းပါဘူးလို့တွေးနေတယ
်မကွေးတိုင်းအောင်လံမြို့ကတောင်သူကြီးရင်ဖွင့်လာတာပါရှင်ပဲခူးတိုင်းပြည်မြို့နယ်မှာကုမ္ပဏီတစ်ခုကသူတို့ကုမ္ပဏီအတွက်လျှက်စစ်မီးတွေတဲ့အခါမှာတောင်သူတွေရဲ့လက်မြေတွေကိုဖျက်ပြီးမီးတိုင်တွေစိုက်တွေ့တန်းယူနေတဲ့အတွက်တောင်သူတွေထုံရက်စိုက်ပြရမှာအခက်အခဲတွေတွေ့နေရတဲ့အကြောင်း RFA ကနေရင်ဖွင့်လာပါတယ်
။ကိုတိုင်ဒီမျိုးနဲ့လေကျောပါအုပ်စုကောက်ပုံကွင်းကြီးပါဖြည်းဖြည်းလေးကုမ္ပဏီကနေရောလေကျွန်တော်တို့ရဲ့လေတဲ့ဟိုပေါ့ကျွန်တော်တို့တောင်သူတွေလည်းဘာမှလည်းအကြောင်းလည်းမကြောက်ဘူးပြောလည်းမပြောဘူးပေါ့သူကတို့ကအုပ်စုဖွဲ့ပြီးတော့2013ဆယ်လပိုင်းလောက်ကစိုက်ပျိုးရေးလုပ်ငန်းတွေလုပ်ဖို့လို့ရက်စင်မီးတိုင်အဲဒီမီးတိုင်တွေစိုက်တယ်ပေါ့ကျွန်တော်တို့တရားရုံးမှာပြောတော့ဒီမီးဒီတော့ရက်စင်ဝန်ကြီးဌာနကိုတင်တယ်တဲ့အဲ့အနေကြလာပြီးတော့အဲသူတို့ကုမ္ပဏီရဲ့ညီရတယ်ဆိုတော့ကျွန်တော်တို့တောင်သူရဲ့ညီတယ်ကိုဖျက်ဆိုင်ကျွန်တော်တို့ကျောသားအုပ်စုကောက်ပုံကွင်းက၄ဦးကျွန်တော်တို့နွားနဲ့ထွားတာဆိုတော့လေတကိုးတော့နေတဲ့ဘလုတ်အဲဘလုတ်တော့ရက်တိုင်ချင်းနေမှာကျွန်တော်တို့ပေါ့ပြားတွေနဲ့ပေါ့ဆရာကျွန်တော်တို့တောင်သူကြီးပြောတော့သူကကျွန်တော်တို့တသိန်းသွားပေးမယ်တဲ့ကျွန်တော်တို့မှာအတွက်ကြီးဦးလို့ကျွန်တော်တို့ရဲ့အသက်နဲ့ကျွန်တော်တို့သားစဉ်ကြည့်တဲ့ဒါကြီးကတောက်ချောက်ကြီးသွားတော့မှာကျွန်တော်အလောက်မလုပ်နဲ့သုံးသိန်းမှပေးပါလို့ဆိုတော့အသုံးသိန်းသွားတော့မပေးနဲ့ဦးမင်းတို့တိုင်ရင်းနေရတိုင်နဲ့ပုံမူတောင်ရှိရတူပါဘူးအဲဒါကအလူတော့ပြောတယ
်တင်းနေတာကြီးတိုင်းဘက်ကရင်ဖွင့်လာတာကိုလည်းတင်ပြပေးချင်ပါတယ်ကော့တောင်းမျိုးကမြမရေပိုင်နဲ့ထဲမှာပြပကတရားမဝင်ငါဖမ်းသူတွေကြောင့်မြန်မာနိုင်ငံသားရေလုတ်သားတွေအန္တရာယ်အခက်အခဲတွေနဲ့ကြုံနေရတာကိုရေလုတ်သားတူကရင်ဖွင့်ပြောပြလာပါတယ
်ကော့မရေပိုင်နဲ့ထဲဆိုင်ရဲ့ဒီပညာအခုဆွဲတာပလေးနစီးနဲ့ပိုက်ကိုတစ်ဖက်ကကျိုးတချောင်းယူတစ်ဖက်ကကျိုးတချောင်းယူပြီးတော့ဆွဲတယ်ဆိုတော့ငါဖမ်းတဲ့လုံကတော့ကမန်းလေးကြီးရတာပေါ့နော်နစီးဆွဲဝက်လက်ကိုခွင့်မပြုထားဘူးခွင့်မပြုထားတဲ့လေတွေနဲ့အခုကလက်ရှိကော့မရေပိုင်နဲ့ထဲချူးချုံနေတာဆိုင်ငါဖမ်းတဲ့မော်လေးကော့တောင်းရေပြင်ပေါ့နော်ကော့တောင်းငါဖမ်းခွက်ထဲမှာဆိုရင်ခဏ38စီးလောက်ကိုတွေးနေရတာသူတို့နောက်လည်းဗမာလေးတွေကအနိကသွားလို့မရဘူးသူတို့မှလက်နဲ့တည်ပါလေဗမာလေးတွေကလည်းအဲ့လေတွေမြင်ဝေးဝေးရရှောင်းနေရတယ်ကနနဲ့ပြစ်တာတို့ကတော့ရှိခဲ့ဘူးလေ။အဲဒီနှဖုံဆွဲလေကြီးတွေမြင်လာနဲ့ပမာငါးပန်းလေးတွေကကဝေးဝေးရပဲရှောင်ပြီးသွားနေရတယ်။ဒီဖြစ်စဉ်ကခုလက်ရှိဖြစ်နေတဲ့ဖြစ်စဉ
်။မကွေးတိုင်းဘက်ကနောက်ထပ်ရင်ဖွင့်လာတာတခုကိုလည်းတင်ပြပေးချင်ပါတယ်။မကွေးမြို့ရံပယ်ဈေးကဈေးဆိုင်ပိုင်ရှင်တွေမတရားတရားဆွဲဆိုခံနေရပြီးငွေကြေးလည်းအတောင်းခံနေရတဲ့အကြောင်းကိုအဲ့ဒီကဈေးဆိုင်ပိုင်ရှင်က RFA ကိုရင်ဖွင့်ပြောပြလာပါတယ်ရှင်။
မကွေးတိုင်းဒေသကြီးမကွေးမြို့ရံပယ်ဈေးကဈေးဆိုင်ငန်းပိုင်ရှင်တွေအထူးသဖြင့်အထည်ဆိုင်တွေကိုဈေးဆိုင်ရှိဆိုင်ခင်းပြီးဈေးရောက်နေဆိုတဲ့အကြောင်းပြချက်နဲ့စီပင်သားယာကတရားစွဲပြီးတခန်းကိုတထောင်းဒဏ်ငွေရိုက်ပါတယ်မြန်မာပြည်ရင်းကဈေးတွေရီအလုံးအနေချင်းတော့လိုသလောက်ကလေးမိမိတို့ဆိုင်ငန်းရှိတိုးခင်းတာရောင်းချတာဟိုးကလေးကရှိတာပါဒါပေမဲ့လမ်းပိတ်လောက်အောင်ပုံပြက်ပန်းပြက်ရောင်းချခဲ့တာတော့မဟုတ်ပါဘူးမကွေးမြို့ကကျန်တဲ့ဈေးတွေမှာလည်းဒီလိုပဲရောင်းချကြပါတယ်။ဒါပေမဲ့အဲ့ဒီဈေးတွေမှာတော့ဒဏ်ရိုက်တာမရှိဘဲဒီရံပယ်ဈေးတစ်ဈေးမှာပဲဒဏ်ငွေတောင်းတာကိုအများပြည်သူသိအောင် RFA ကနေရှင်းဖွင့်လိုက်ရပါတယ်ရှင
်။အေယာရီတိုင်းငပူတော်မြို့နယ်ကတောင်သူကြီးတူကသူတို့တောင်သူတွေစိုက်ပျိုးစရိတ်ချင်းငွေအခုထိမရသေးတဲ့အကြောင်းနဲ့လေယာဉ်လုပ်ပိုင်ခွင့်နဲ့ပတ်သက်ပြီးတော့လဲအာဏာပိုင်တွေရဲ့အာခရီးမှုတွေအကြောင်း RFA ကိုစာရေးပေးပို့လာတာကိုလည်းတင်ပြပေးချင်ပါတယ်ရှင်
။ ARI တိုင်းဒေသကြီးငပုရောမြို့နယ်ဇီးပြူစီကြီးွာကတာသူလယ်သမားအများစုမှာ2015ခုနှစ်နိုင်ငံတော်ကချပေးတဲ့စိုက်ပျိုးစရိတ်ချင်းငွေကို6လပိုင်းအထိမရရှိသေးပါဘူး။6လပိုင်းမှာစတင်ပြီးတော့အမှုတွေတင်ကြရပါတယ်။အုပ်စုကနေပြန်ဆက်တဲ့ငွေမကြေတဲ့အတွက်နောက်ကျမှထုတ်ရမယ်လို့ဆိုပါတယ်။မြို့နယ်စိုက်ပန်းအုပ်စုမြေစရင်ကြေးရွာအုပ်ချုပ်ရေးမှုနဲ့ကြေးရွာဘဏ်ကော်မတီတို့ပူးပေါင်းပြီးတမိုးအောက်တယောက်ထက်ပို့ထုတ်လို့ရင်ငွေကျပ်1000ခွဲနာမည်အသစ်ပုံစံ9အတုနဲ့ထုတ်လို့လျင်ကျပ်3000ပေးရမယ်လို့ဆိုပါတယ်။အဲ့ဒီသူတွေနဲ့နှီးဆက်တဲ့သူတွေကိုအိမ်နောင်စုတွေခွဲဝေပေးရမှာအိမ်နောင်စုတကောင်စရင်အတုတွေလည်းလုပ်ပေးနေပါတယ်။တစ်ဆောင်ကိုကျပ် 1000 ပေးကြရပါတယ်။အောက်ခြေဝန်ထမ်းတွေကအကျင့်ပြတ်ချစားပြီးထင်ရဆိုင်မိုက်ချင်တိုင်းမိုက်ဖြစ်နေတာကိုဒီမိုကရေစီစနစ်ကျင့်သုံးနေပါတယ်ဆိုတော့သမ္မတကြီးနဲ့တကွာတာဝန်သိလူကြီးမင်းများသိရှိစေဖို့အတွက် RFA ကတစင်တင်ပြလိုက်ရပါတယ
်။ရခိုင်ပြည်နယ်ဘက်ကရေးဖွင့်လာတာကိုလည်းတင်ပြပေးချင်ပါတယ်။ကြောက်ဖြူစိကဲအနီးမှာငါးပစုံတိုင်းတွေကသူတို့တိုင်းတွေအခိုင်အမာဖြစ်ဖို့အတွက်ဆိုပြီးတဲတွေကိုတူးဖော်ဆောက်လုပ်နေပါတယ်တဲ့။သူတို့တူးဖို့လိုက်တဲ့အဲ့ဒီတဲချင်းကြီးတွေကြောင့်မြေကမ်းနားနေပြည်သူတွေဟာဘေးအန္တရာယ်တွေဖြစ်နေရတဲ့အကြောင်း RFA ကိုရင်ဖွင့်လာတာကိုနားဆင်ကြည့်ပါရှင်
။ကျွန်တော်တို့ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်မှာငါးပစွန်တိုင်းနေတဲ့လူနေအိမ်တွေဟာကိုယ်တိုင်အဆောက်အုံတွေခိုင်မာဖို့အတွက်ကိုတဲတွေဖွင့်ပြီးတော့ကွန်ကရစ်တွေနဲ့လည်းဆောက်လုပ်နေပါတယ်။အဲ့ဒီတဲတွေကိုမြေကမ်းနားနေပြီးတော့ဆက်တွေနဲ့စုပ်နေတာပါ။အဲ့လိုစုပ်လိုက်တဲ့အတွက်ကြောင့်ဒီအဲ့မြေကမ်းနားတွေမှာတွင်ကောင်းကြီးတွေဖြစ်ပြီးတော့တချို့နေရာတွေမှာဆိုလို့ရှိရင်ပေ20ကျော်လောက်ထိနေပါတယ်။ဒါကြောင့်ကမ်းနားတွေပြက်စီးပြီးတော့အဲ့ကမ်းနားမှာသွာလာလှရှားရုံးကန်နေထိုင်ရတဲ့ပိုးဝါးတွေကနွားလဲတွေကရုသမားတွေအတွက်လည်းတော်တော်ကိုဒုက္ခရောက်နေရပါတယ်။တချို့ဆိုရင်အဲ့တွင်တဲ့ကိုမတော်တဆပြုတ်ကြပြီးအခင်းကြီးအခင်းငယ်တွေလည်းဖြစ်ပါတယ်။အာနာပိုင်တွေကသဲမဆုပ်ဖို့စာထုတ်ပြီးတားမြစ်ထားပေမဲ့လည်းထိထိရောက်ရောက်အေးအေးယူဆောင်ရတာလည်းမရှိပါဘူး။ဒါကြောင့်အဲ့ဒီမြေကမ်းနားကိုမိခိုလုတ်ကန်စားတောက်နေရတဲ့ပြည်သူတွေကိုစာနာတဲ့အနေနဲ့ RFA ကနေတစ်ဆင့်ရင်ဖွင့်လိုက်ရပါမယ်။
နောက်ထပ်သုတ်သက်ရှင်တူကရေးလာတဲ့စာကိုလည်းတင်ပြပေးချင်ပါတယ်။သူက1998ခုနှစ်လောက်ကတဲ့မြန်မာနိုင်ငံဧရိယာနဲ့လူတယောက်ကိုမြေဧကကြီးတွေနဲ့နေလို့ရတယ်လို့တွက်ချက်ဖူးတာကြားမှုပါတယ်တဲ့။ဒါပေမဲ့အခုတတိကျွန်တော်တို့မြန်မာနိုင်ငံသားစစ်စစ်တွေလူတယောက်ကိုမပြောနဲ့အိမ်နောင်စုတစုကိုပေ50 60မြေဓမ္မမဟုတ်25ပေ50တိုက်ခန်းတခန်းတောင်မပိုင်ဆိုင်နိုင်ကြတာဘာကြောင့်ပါလဲဆိုတာလူကြီးမင်းတွေကိုမေးပေးပါဆိုပြီးရေးလာပါတယ်ရှင်ဒီတစ်ပတ် RFA တုတ်တက်ရှင်ပေးစာပြန်စာကဏ္ဍကိုဒီစာနဲ့ပဲရနာခွင့်ပြုပါရှင်။နားဆင်တဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။